တော်တာရှင်များရှင်အာဆီယံကုလသမဂ္ဂနဲ့မြန်မာစစ်အစိုးရတို့ပူးပေါင်းလေ့လာပြီးထုတ်ပြန်ထားတဲ့လေဘေးတံဆန်းစစ်ချက်ဆိုတဲ့အစီရင်ခံစာဟာပြည့်စုံမှုမရှိဘူးဆိုပြီးတော့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဂျိုဒီဝီလျံစ်ကဝေဖန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲအာဆီယံအတွင်းရေးမှူးချုပ်ဆူရန်ပစ်ဆူဝန်ကတော့အာဆီယံဟာလူသားချင်းစာနာထောက်ထားမှုကိစ္စတစ်ခုတည်းကိုသာဦးတည်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းစာဆရာများအသင်းမှဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဆိုတော့ဒီသတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုသိန်းထိုင်ဦးကအပြည့်အစုံကိုဆက်ပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။ပွန်ဂျာလို့ခေါ်တဲ့နာဂစ်မုန်တိုင်းအလွန်ပူရဲဆန်းစစ်ကျဲဆိုတဲ့အာဆီယံကုလသမဂ္ဂနဲ့မြန်မာစီအစိုးရတို့ပူရဲထုတ်ပြန်တဲ့စီရင်ခံစာကို1998ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျော်ဒီဝီလျံစ်ကဝေဖန်လိုက်တာပါ။ဒီစီရင်ခံစာဟာအောက်ခြေလူထုကြုံတွေ့နေရတဲ့ပဂရိအခြေအနေတွေမပါဝင်မှုဆိုပြီးဒီကနေ့မနေ့ပိုင်းထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူထမ်းမြန်မာနယ်စပ်ကို၄ရက်သွားရောက်ခဲ့တဲ့အချိန်မြန်မာနိုင်ငံသားတွေရာနဲ့ချီပြီးတွေ့ကြုံခဲ့ရတာတွေသိခဲ့ရတာတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တရားဝင်ထုတ်ပြန်တဲ့စီရင်ခံစာပါအချက်အလုံးကိုယုံကြည်ခြင်းပေမဲ့ခက်ခဲတဲ့အကြောင်းဂျိုဒီဝီလျံစ်ကပြောပါတယ်
။ I'll accept that it's probably gotten a bit better. That aid might be reaching some. And I would also suggest that probably ASEAN'sfacilitation of that has been helpful. At the same time,
ကိုညီရေပေးရင်နေသားတွေပို့ပြီးတော့ကောင်းလာခဲ့တာကိုလက်ခံပါတယ်။အခုညီလိုအပ်နေတဲ့ဒူရီစီကိုအခုညီရောက်ပို့ပေးနိုင်ခဲ့တာတွေရှိပါတယ်။အထူးသဖြင့်တော့မြန်မာစီအစိုးရကစိုးရင်လွန်ပြီးအထူးကြံရက်တီဖို့ရွေးချယ်ခဲ့တဲ့အချိန်နိုင်ငံတကာကူညီတွေကိုလက်မခံခဲ့တဲ့အချိန်မှာအာဆီယံဘက်ကကူညီဆောင်ရွက်ပေးခဲ့တာတွေကအတိုင်းအတာတစ်ခုထိထိရောက်မှုရှိတယ်ဆိုတာကိုသူ့အနေနဲ့လက်ခံပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာအဲ့ဒီဒေတာကဒေတာကံပြည်သူတွေရဲ့အတန်းတွေပြောဆိုတန်းတွေကိုသူပြစ်ပယ်လို့မရပါဘူးဆိုပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျိုဒီဝီလျံစ်ကပြောသွားတာပါဒါအပြင
် I hear you know stories of the people who don't even know if all of this aid going into the country is supposed to be free aid which I would assume I can't quite imagine the
တချို့လေဘေးကြောင့်ဒုက္ခရောက်တဲ့သူတွေကဒီကူညီတွေကနိုင်ငံတကာကနေအလကားပေးတာအခမဲ့ပေးတာပါဆိုတာကိုတောင်မသိတဲ့သူတွေရှိတယ်လို့မြင်မိပါတယ်။မြန်မာစီအစိုးရကလေဘေးဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေကိုပြန်ပြီးတော့ရောင်းစားနိုင်အောင်နိုင်ငံတကာကအကူအညီတွေပေးနေတယ်ဆိုတာစဉ်းစားလို့တောင်မရပါဘူးဆိုပြီးဂျိုဒီဝီလျံစ်ကပြောသွားတာပါ။စီအစိုးရကနိုင်ငံတကာအကူအညီတွေကိုသူတို့ရဲ့ဒေါ်လာယုံတွေကိုပို့ပြပြီးအရင်ကရိတ်ခအဟောင်းတွေကိုလေဘေးတံခံရတဲ့သူတွေကိုလဲပြီးတော့ပေးခဲ့ပါတယ်။လေဘေးဒုက္ခသည်တွေဟာပလတ်စတစ်မိုးကလေတစ်ခုကိုရဖို့အတွက်စန္ဒခံယူပွဲမှာထောက်ခံပေးလိုက်ရတာတွေလည်းရှိပါတယ်လို့ဂျိုဒီဝီလျံစ်ကပြောပါတယ်။မွန်လတနာရီမှာအာဆီယံတွင်းမှုချုပ်ဆူရင်ပစ်ဆူဝန်ကဥဆောင်ပြီးနာဂစ်မုန်တိုင်းအလွန်ပူရဲဆန်းစစ်ချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်။ဆူရင်ပစ်ဆူဝန်ကမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေကိုအာဆီယံအနေနဲ့ဝင်ရောက်ကြီးကြပ်ခဲ့တာဆန်းစစ်ချက်ကဲပြတ်တဲ့အစီရင်ခံစာတွေထုတ်ပြန်နိုင်ခဲ့တာတွေကတမိုင်းမှာပထမဆုံးအာဆီယံအဖွဲ့ကြီးရဲ့ဥဆောင်မှုနဲ့ဒေသတွင်းမှာထိရောက်အောင်လုပ်နိုင်ခဲ့တဲ့လုပ်ရည်လို့ဂုဏ်ယူပြောဆိုပါတယ်ပြဿနာအခက်အခဲတွေဝေဖန်ချက်တွေနဲ့ပတ်သက်လို့အာဆီယံအနေနဲ့တော့သေချာဆုံးဖြတ်ပေးရတော့မယ့်လူတွေရဲ့အကျိုးတစ်ခုတည်းကိုဥတည်ပြီးဆောင်ရွက်ခဲ့တာလို့ပြန်လည်ဖြေကြားပါတယ
် So our challenge is to immediately respond to the crisis at hand if we complicate too many issues there would be a repeated disasterThere would be a second wave of tragedies, which, as Dan said,
ကျွန်တော်တို့ရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုတွေကအခုလက်တလောကြုံခဲ့ရတဲ့အခြေအနေတွေကိုချက်ချင်းတုံ့ပြန်မှုပါကျွန်တော်တို့ကတခြားကိစ္စတွေနဲ့ရောထွေပြီးရှုပ်ထွေးအောင်လုပ်မယ်ဆိုရင်နောက်ထပ်ဘေးအန္တရာယ်ဇိုးကြီးကိုထပ်ကြုံရနိုင်ပါတယ်ဒုတိယကြိမ်ကြီးကွဲရမယ်အဖြစ်ဆိုကြီးကိုထပ်ကြုံရနိုင်ပါတယ်လို့ဆူရင်ပစ်ဆူဝန်ကပြောသွားတာပါကျွန်တော်တို့ကယောဂကဆိုးတွေထပ်ကြုံရမှာကိုဆိုရင်လည်းချမ်းမာရေးအန္တရာယ်တွေထပ်ပြီးရောက်မှာကိုလည်းဆိုရင်လည်းလူတွေကိုကျွန်တော်တို့ကယ်တင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကမုံတိုင်းနဲ့ခံရတဲ့သူတွေကိုကယ်တင်နိုင်ခဲ့တဲ့တစ်ချိန်တည်းမှာအာဆီယံရဲ့ဂုဏ်သိက္ခာကိုလည်းတည်ဆောက်နိုင်ခဲ့ပါတယ်လို့ပြောသွားတာပါ။အာဆီယံအနေနဲ့နိုင်ငံတကာအကူအညီတွေကိုကြီးကြပ်ပြီးအကဲဖြတ်ဆန်းစစ်ချက်တွေကိုစတင်ဖို့မြန်မာစီအစိုးရနဲ့ဆွေးနွေးခဲ့တဲ့အချိန်ကြိုတင်စည်းကမ်းသတ်မှတ်ချက်တစ်ခုထားခဲ့တယ်လို့ပြောပါတယ
်။ One is full accessibility of the team of the task force of any mechanism that the task forceWould set up in order to do the survey.
တစ်ချက်ကတော့ဒီစီရင်ခံစာဆန်းစစ်ချက်တွေရေးသားနိုင်ဖို့အတွက်ဆန်းစစ်တဲ့အဖွဲ့တွေအနေနဲ့လေဘေးတံကြောင့်ပျက်စီးခဲ့တာတွေကိုတိုင်းထွာဖို့လိုအပ်တဲ့နေရာတွေကိုအပြည့်အဝသွားရောက်စစ်ဆေးခွင့်ရှိဖို့ပါ။ဒုတိယတစ်ချက်ကတော့စီရင်ခံစာဟာ ရုပ်တည်ကြိုးချောင်းခိုင်လုံမှုရှိရမယ်။ဖဲမလိုက်တဲ့အစီရင်ခံစာဖြစ်ရမယ်။အချက်အလက်တွေမှန်ကန်ကြောင်းပြန်လည်စစ်ဆေးနိုင်တဲ့အစီရင်ခံစာဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်တွေပါလို့အာဆီယံတွင်းမှုချုပ်ဆူရင်ပစ္စဝန်ကပြောတော်တာပါ။မြန်မာနိုင်ငံအတွင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီတွေကိုငွေကြေးလဲလှယ်တဲ့အခါမှာစစ်အစိုးရရဲ့သတ်မှတ်ချက်နိုင်ငံခြားငွေလဲလက်မှတ် FBC နဲ့လဲခဲ့ရတဲ့အတွက်20ရာခိုင်နှုန်းလောက်ဆုံးရှုံးနေပြီးဒီဆုံးရှုံးတဲ့အကူအညီတွေကိုစစ်အစိုးရကပဲရနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းသတင်းတောက်တွေကမေးခဲ့ကြပါတယ်။မစ္စတာဆူရင်ပစ္စူဝန်ကတော့20ရာခိုင်နှုန်းဆုံးရှုံးတဲ့ဆိုရင်တောင်ဂျန်နဲ့80ရာခိုင်နှုန်းနဲ့လူတွေကိုကယ်ဆယ်ကူညီသွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းတခြားအဖွဲ့ဝင်တွေနဲ့ကုလသမဂ္ဂအရာရှိတွေကတော့ဒီကိစ္စဟာသတင်းတွေမှာဖော်ပြတဲ့လောက်အခြေအနေမဆိုးတဲ့အကြောင်းလျှော့ပေါ်ပြောဆိုတာတွေတွေ့ရပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေဟာရွေးချယ်စရာလမ်းအများကြီးရှိပြီးအဲ့ဒီအထက်ကရွေးချယ်ပြီးလုပ်ကင်ရတဲ့အနေအထားမျိုးတော့မဟုတ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာဝန်ခံပြောဆိုသွားကြပါလိမ့်ခင်ဗျာ။